စစ်ကောင်းဆောင်တွေရုံးဆိုင်တဲ့နေပြည်တော်က MICC2 ခမောက်ကိုအဝေးထိန်း drone နဲ့တိုက်ခိုက်တဲ့အကြောင်းကိုကိုစီသူကဆက်ပြောပြပါမယ်
။လုံခြုံရေးထူထပ်ပြီးတော့အာဏာသိမ်းစစ်ကောင်းဆောင်တွေရုံးဆိုင်ရာနေပြည်တော်မှာရှိတဲ့ MICC2 ခမောက်မှာနိုဝင်ဘာလ25ရက်ကအာဏာသိမ်းစစ်တပ်ရဲ့ကြီးရည်လီညှိနှိုင်းကုကဲရမှုဗိုလ်ချုပ်ကြီးမောင်မောင်အေးရဲ့သားဖြစ်သူမင်္ဂလာပွဲကျင်းပနေချိန်ရှားတူးဝော်နေပညာတပ်ဖွဲ့နဲ့အမျိုးသားညီညွတ်ရေးဆိုရ NUG နေပြည်တော်စစ်တိုင်းဌာနတို့ပူးပေါင်းပြီးတော့အဝေးထိန်အသေးခံ drone တွေနဲ့တိုက်ခိုက်ခဲ့တာလို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။အာဏာသိမ်းစစ်တပ်ဘက်ကအကြီးအကဲတွေတက်ရောက်မယ်ဆိုတဲ့သတင်းကြောင့်အမျိုးသားညီညွတ်ရေးဆိုရကာကွယ်ရေးဝန်ကြီးဌာနရဲ့ကွန်ပျူတာနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်လို့ NUG အလဲပိုင်းတိုင်းချက်တနာချုပ်နေပြည်တော်စစ်တိုင်းဌာနရဲ့တာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုခုလိုပြောပါတယ
်။ဒီကတော့ပဲဆက်သတင်းရတယ်။အဲ့မှာစစ်ကောင်းဆောင်တွေတက်လိမ့်မယ်ဆိုသတင်းရတဲ့အတွက်တိုက်ခိုက်တာဖြစ်ပါတယ်။အဓိကတာဝီဒရုန်းတွေပေါ့နော်။လေးစီးနဲ့တိုက်ခိုက်ခဲ့တယ်။တိုက်ခိုက်ခဲ့တဲ့နေရာမှာတိုက်ခိုက်ပြတ်မှုလည်းရှိပါတယ်။ဆော်ဦးတစ်ခုပြိုကျတယ်ပေါ့။ဆော်ဦးအကန့်တစ်ခုပြိုကျပေါ့။အထိကိကလည်းတော်တော်များတယ်လို့သိရတယ်။ကျွန်တော်အဓိကသတင်းရလာတဲ့အတွက်စီစဉ်မှုကကျွန်တော်မြန်မာစစ်စစ်စီစဉ်ရတာပေါ့နော်မြန်မာစစ်စစ်စီမိတက်ရတာပေါ့အဲမင်္ဂလာပွဲကတော့အဲကျွန်တော်တို့နောက်ဆုံးရတဲ့တရင်ရဆိုရင်တော့တော်တော်လေးကမောက်ကမဲ့နိုင်သွားတာပေါ့နော်တချို့လည်းလက်ပြန်သွားတယ်တချို့ဆိုကားပေါ်မှာစီကြားလိုက်တဲ့အတိုင်းကြောင့်လက်ပြန်သွားတဲ့ကားအစီးတွေလည်းရှိတယ်ပြောတယ်နောက်ဝင်းလုံးကတော်တော်နိုင်တယ်ပြောတယ်ဒါကတော့ပြက်တော့ပါတယ်မင်္ဂလာပွဲပြက်တယ်လို့ကျွန်တော်ယူဆတာပေါ့နော်
တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်ကောင်စီအာဘော်တွေဖော်ပြနေတဲ့လူမှုကွန်ရက်တွေမှာတော့ညဉ့်ကြိုင်းမှုကြောင့်အင်ယာဝင်းတဲကအဝေးထိန်ဒရုန်းပြတ်ကျတဲ့ဖြစ်စဉ်ကိုတပ်ပေါ်နေတဲ့တစ်ခါဖော်ပြထားပါတယ်။တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေသေဆုံးတာရှိတယ်လို့မင်္ဂလာပွဲလာရောက်သူတွေထိခိုက်တာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတီးကြားအတည်မပြုနိုင်သေးပါဘူး။အခုလိုစစ်ကောင်းဆောင်တွေတက်ရောက်မဲ့အခမ်းအနားကိုတိုက်ခိုက်ရတာဟာစစ်တပ်အနေနဲ့စီရေးပြမမဟုတ်တဲ့ရဲသားပြမတွေအပေါ်မှာဒီကြောင်ကတိုက်ခိုက်တာတွေကြောင့်တံပြန်တိုက်ခိုက်တာလို့ NUG နေပြည်တော်စစ်တမ်းဌာနရဲ့တာဝန်ရှိသူကဆက်ပြောပါတယ်။
ပြည်သူတွေပေါ့နော်ပြည်သူတွေတို့တော်တော်လက်ရှိအဲတလိုင်းနဲ့မဆိုင်တဲ့စစ်ဘက်ပြည်ဆိုင်ရာပြည်မမဟုတ်ဘဲနဲ့ကျွန်တော်ပြည်သူစုကိုဘုံကျဲတာနော်အများတန်းဘုံကျဲတိုက်ခိုက်နေတယ်နေ့စဉ်နဲ့တော့ပေါ့နေ့စဉ်နဲ့အများပဲနော်ညရောနေရောမဆောင်ဘူးဘုံကျဲတိုက်ခိုက်နေတဲ့ဟာတွေဒါတို့ခံစားစစ်စီနေပြန်ပြီးခံစားစစ်ချင်တယ်ဘာလို့ဆိုတော့အပြည့်မဲ့တဲ့ပြည်သူတွေနေ့စဉ်တည်တည်နေတဲ့ကိစ္စမှာဒီလိုကျွန်တော်တို့ကလည်းပြန်လုပ်နိုင်တယ်ဆိုတဲ့ဟာကို
အခု2024ခုနှစ်ထဲ NUG အလဲပိုင်းတိုင်းစစ်တနာချုပ်နေပြည်တော်စစ်တိုင်းဌာနနဲ့ရှားတူးဝော်ဒရုန်းဖွဲ့တို့ပူးပေါင်းပြီးတော့စစ်တပ်ခေါင်းဆောင်တွေခြေစိုက်တဲ့စစ်ရုံးနေပြည်တော်အေလာလေးစိတ်အပြင်စစ်တပ်တဆွဲထားတဲ့နေရာတွေကိုအဝေးထိန်ဒရုန်းတွေနဲ့အချိန်20ထပ်မနည်းတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါရခင်ဗျာ။